မင်္ဂလာပါနိုင်ငံတော်ပိုင်းမြမအလင်းနဲ့ကျင်းမုံသတင်းစာကြီးနှစ်ဆောင်အကောင်းဖက်ကိုရွေးနေတာသတိထားမိတဲ့အခါဝမ်းသာအားတက်ဖြစ်ရပါတယ်အပြင်းအစင်ထားသူတွေမဟုတ်ပါဘူးသတင်းစာထဲမှာပါတဲ့အကြောင်းအရာတွေကအစရှေးကနေမတူတော့ပါဘူးအဲဒီတန့်အဘော်ကန္နာဟာရှေးကအတော့ကိုဖြစ်ခဲ့တဲ့ဆန်းနိုင်ပါတယ်နိုင်ငံတော်အကြီးကဲဆိုသူတွေကဒီနေ့တနေရာမှာတခုခုပြောသွားလိုက်နောက်နေ့သတင်းစာဆရာကလည်းသူ့အဲဒီတန့်အဘော်မှာထောက်ခံဩဘာပေးလိုက်ပြောသူရဲ့စကားတွေကလည်းကြောင်ကြုံမညီညွတ်တော့အဲ့ဒီကာလကအဲဒီတာများကိုတိုင်လည်းစိတ်ဝင်စားပုံမပေါ်ပါဘူးသူတို့ရေးတဲ့အဲဒီတာအဘော်တွေကိုဝိကျေတန်းကြီးရေးခဲ့ကြပုံရပါတယ်ဒါကြောင့်အခြေခံကြောင်းတွေကစာဒီစာကုန်းအဆင့်လောက်ပဲရှိရစားတွေလို့ဝေဖန်ခံခဲ့ရပါတယ်အခုတော့အဲဒီတာအဘော်အတော်များများဟာအလေးထားဖက်စရာဖြစ်လာပါတယ်အဲဒီတာအဘော်တွေမဟုတ်ပါဘူးအရေးတယူသတိထားဖက်ရမယ့်စာတွေများလာပါတယ်နိုင်ငံရေးစီးပွားရေးပညာရေးစသဖြင့်အရေးရာအစုံပေါ်စာဝိုင်းပေဝိုင်းတင်ဆက်နေသူတယောက်အနေနဲ့တော့စာပေရင်ကျင်းမှုဆိုင်ရာသတင်းတွေဆောင်းပါးရီဖက်ရတာအထူးအားရကျေနပ်ဖြစ်မိပါတယ်သတင်းတွေဆိုတဲ့နေရာမှာသတင်းစာနှစ်ဆောင်လုံးမှာအပတ်စဉ်ပါနေတဲ့စာအုပ်စရင်းကိုကြည့်ကြည့်ပြီးဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်အရင်တုန်းကဆိုဘဲစာအုပ်တွေထွက်ပါလေဆိုတာကြော်ညာရီတဲမှာရှာရဖွေရပါတယ်တချို့စားဆောင်တွေမှာစာအုပ်မိတ်ဆက်အခန်းတွေပါလို့အဲ့ဒီအခန်းတွေအားကိုးရပါတယ်ဒါပေမဲ့အဲ့ဒီမှာကစာအုပ်တချို့တလေပဲတွေ့ရတာပါဘဲမှာအပြည့်အစုံသိရပါမလဲအခုတော့မြန်မာနိုင်ငံစာအုပ်ထုတ်ဝေသူနဲ့ဖြန့်ချီသူများအသင်းကစူးစီးတင်ပြတဲ့စာအုပ်စရင်နဲ့စာအုပ်စားပေးလရင်ဌာနကြီးနှစ်ခုစုပေါင်းပြုစုထားတဲ့စရင်ဆိုတော့အားကိုးလောက်တဲ့စရင်ဆိုတာတန်တရားပွားစရာမလိုပါဘူးအခုနောက်ဆုံးတွေ့ရတဲ့စာအုပ်စရင်မှာဩဂုတ်လ16ရက်က22ရက်အတွင်းစာအုပ်60ရှိပါတည်းစာအုပ်နာမည်နဲ့စာရေးသူနဲ့စာအုပ်တိုက်နာမည်နဲ့အတိအကျဖော်ပြထားပါတယ်ဒီစရင်ကိုကြည့်ရင်ကဒီနေ့စာပေရှုခင်းကိုတစ်စိတ်တစ်ဆောင်လှမ်းမြင်လိုက်ရပါတယ်နိုင်ငံရေးစာအုပ်တွေတိုးတက်ရေးစာအုပ်တွေပညာရေးစာအုပ်တွေရသစာပေစာအုပ်တွေအတော့ကိုစုံစုံလင်းလင်းရှိလာပါတယ်ဒါပေမဲ့အဟောင်းတွေကကဲနေတယ်လို့လို့ပါပဲမလိခရဲ့မြမစာပေအဘိဓာန်တို့သိပ္ပံမဝရဲ့ဝိထုဒိုရီတို့တောဒါဆွေရဲ့လူပုံခန်းဝါတယုတ်ဖို့ဝိထုတို့များတို့လိုစာအုပ်တွေကိုယုတ်တည်းရဲ့တည်ထားမိနေပါတယ်တေဂီတာလောကမှာပြန်ဆိုတီးတွေခေစားနေတယ်လို့နေမှာပဲလို့တွေးမိပါတယ်ဒါပေမဲ့ရသစာပေဘက်မှာတော်တော်ကိုအားနေတာတည်ထားမိပါတယ်ကင့်တဲတို့တက်ကတော့ဖုံးနိုင်တို့မောင်သားရတို့ခင်းနှင်းယူတို့လိုစာရေးဆရာတွေရဲ့စာကိုမတွေ့ရပါဘူးဆရာတို့နီးတူထင်ရှားရဲ့အခုခေတ်စာရေးဆရာဆရာမတွေရဲ့ဝိထုရှေဝိထုတို့တွေကိုလည်းစည်ရင်းမှာမတွေ့ရပါဘူးမြမတွေရတာထက်သုတနောက်ကိုလိုက်နေတဲ့ကာလလို့ခေါ်ရမယ်ထင်ပါတယ်စာအုပ်စင်းကိုကြည့်ရင်းကပဲရှေးဟောင်းစာပေအရေးကိုတွေးစရာဖြစ်ရပါသေးတယ်ခေတ်ကြီးကအီလက်ထရောနစ်ထွန်းကားတဲ့ခေတ်ကြီးမဟုတ်လားအဲ့ဒီဘက်မှာပဲအာယုံများနေတော့မြမရှေးဟောင်းစာပေကိုမိမိရော့ရော့ဖြစ်နေတတ်ပါတယ်တက္ကသိုလ်မြမစာဌာနရီမာရောင်ခေတ်တိဘာသာစကားပညာကိုလေ့လာကျင့်သူကများပြီးရှေးဟောင်းစာပေပဲဥလှဲ့ကျင့်သူကနည်းပါတည်းဒီတော့ကိုဘိုးဘွားအမွေစစ်တွေပျောက်ပြဲကုန်ဖို့လမ်းကများတဲ့များလာနေပါတယ်ရှေးဟောင်းစာပေတွေလည်းရှားရခက်တဲ့ခက်လာပါတယ်အချိန်မရွေးခရီးစည်းမှာမြုပ်ွယ်သွားနိုင်ပါတယ်ဒီလိုအချိန်နှီးမှာစိတ်ကူးချူချူထုတ်ဝေသူတွေကိုကျေးဇူးတင်ရပါလိမ့်မယ်ဒီအပတ်ထဲမှာတင်စိတ်ကူးချူချူတို့စာအုပ်30ကျော်တွေ့ရပါတယ်30ကျော်ရဲ့မှာနေရှင်နောင်ရတုပေါင်းချုပ်တို့မွေနှွန်းရခန်းတို့မင်းကုတာကွက်စိတ်တို့လိုစာအုပ်တွေကိုပါပါတယ်မပြောက်ကောင်းမပြက်ကောင်းရှေးဟောင်းစာပေတွေပြန်ဖော်ဖို့ရပါပြီတယ်ရှေးကဟန်တာဝတီစာအုပ်တိုက်ကြီးနေရာကိုယူလိုက်တယ်လို့ခန်းစားရပါတယ်ဒီနည်းတူပဲသတင်းစာတွေမှာပါတဲ့စာပေဆောင်မတွေကအဖိုးတန်ပါတယ်မှတ်စရာမှတ်ရတွေးစရာတွေးရဘဟုတုတာလဲပေးဉဏ်အလင်းလဲဖွင့်နေစာပေရေးရရီလို့ဆိုပြရစီမြမအလင်းမာကမြင့်ဆွေဦးကျေမုံမာကကျော်စောမင်းတို့နိုင်ငံရေးနေတာသတိထားမိပါတယ်မြမအလင်းမာတော့ကဏ္ဍကောင်းစဉ်ပေးမထားပါဘူးနှစ်သက်စရာစာဥစ္စာတန်းတွေအကြောင်းမြင့်ဆွေဦးကစာဖက်သူကိုပြောပြတာပါပဲကျေမုံမာတော့ကျေမုံဖက်ကြီးတဲ့ထွက်လာတဲ့စာအုပ်တချို့ကိုလည်းသုံးသက်သူ့စာပေအမြင်တွေကိုလည်းဖော်ပြတဲ့စာတွေပါဒီတစ်ပတ်ကျေမုံဖက်ကြီးမှာဆိုရင်အပိုင်း၃ပိုင်းပါပါတယ်ပထမပိုင်းမှာကချစ်သူများနဲ့လမ်းခွဲရခြင်းနဲ့ဒုတိယပိုင်းမှာကလှန်စားမီဒီယာတဲ့တတိယပိုင်းမှာကဘယ်လောက်ရေးကြမလဲတဲ့ ပထမပိုင်းမှာမောင်ခင်မင်းတနူးပြူရဲ့စာအုပ်ကိုမိတ်ဆက်ပေးထားပါတယ်ဒုတိယပိုင်းကမီဒီယာတွေအကြောင်းပါတတိယပိုင်းမှာစာအရေးဖွဲ့ကောင်းမလျက်လက်ဆက်လက်ညရှိပါလျက်စာပီလောကမှာရေးရှိမတွေ့ရတဲ့ရှေးကစာရေးဆရာတွေကိုလွမ်းဆွေးတန်တားထားပါတယ်ဒုတိယပိုင်းမီဒီယာအကြောင်းကလေးလေးနက်နက်စဉ်းစားစရာကောင်းလာပါတယ်မြမမီဒီယာလောကမျက်မှောက်ရှုခင်းကိုပုံဖော်ထားပါတယ်မီဒီယာမှာတည်တည်တန့်တန့်နဲ့ဩဇာကြီးတဲ့မီဒီယာတွေရှိသလိုဆောင်ရည်ကလွယ်ပြီးဘာမှမကြည့်တတ်တဲ့အတင်းအဖျင်းမီဒီယာတွေရှိတတ်တဲ့အကြောင်းရေးပါတယ်အဲ့ဒီထဲမှာစီးမဆောက်မှုတွေတွေ့နေရတဲ့မီဒီယာလောကအကြောင်းမှတ်ချက်ဟာသတိထားဖို့ကောင်းလာပါတယ်အချို့ကစီးပွားရေးအတွက်လှူစားကြသည်အချို့ကအာဃာတအတွက်လှူစားကြသည်ရွှေချာပင်တစ်ဆောင်ကတော့ရည်ရွယ်ချက်ရှိရှိအကွက်ချလုတ်ကင်နေသည်ဟုထင်လောက်စရာဖြစ်နေသည့်လှန့်လုံးတွေသုံးသည်တဲ့အများပြည်သူကိုပန်ချောင်းခေါက်အချက်ပေးလိုက်တာပါပဲစာဖတ်သူကနိုးနိုးကြကြရှိဖို့သာလိုပါတယ်ဒီနေ့နိုင်ငံတော်သတင်းစာတွေပြည်သူအတွေ့တာဝန်ကြေညာသူကြီးနေပါပြီဒါပေမဲ့ဒီထက်ပြည်သူယုံစားအားထားလောက်အောင်လှုံ့ဆော်စရာတွေအများပြားရှိနေဦးမှာပါရှင်စားပြင်းပြီးလူမျိုးတင်ပါစေ